သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများယနေ့မတ်လ10ရက်တနင်္လာနေ့အတွက် SBS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဂျေရောအောင်မှယနေ့အတွက်ထိတ်တန့်သတင်းများ။သားနဲ့ချီသောဩစတြေးလျများသေစေသောရွှန့်ပိုးကောင်နှင့်ပတ်သက်၍သတိပေး။ယခုနှစ်တွင် Melioidosis ရွှန့်ပိုးကောင်ကြောင့်သေဆုံးမှုတဒါဇင်ကျော်ရှိနေပြီဟုပညာရှင်များကရေဘေးသစ်ဒေသများကိုကြိုတင်သတိထားရန်သတိပေးထားပါတယ်။Cyclone Alfred မှာဖေရှားရှင်းနေရေလုံးဆောင်နေကြတဲ့ဩစတြေးလျများသည်ရေကြီးရေရှမ်းမှုများနဲ့မုန်တိုင်းထန်သောရာသီဥတုကြောင့်ဖြစ်ပေါ်လာသောရွှံ့ပွက်အခြေအနေများတွင် Melioidosis သည်နောက်ဆက်တွဲသေစေနိုင်သောခြိမ်းခြောက်မှုတစ်ခုဖြစ်ကြောင်းသတိပေးထားပါသည်။ရွှံ့ပိုးကောင်လို့ရေပူရအားဖြင့်ရညွန့်ခေါ်ဝေါ်ကြတဲ့အန္တရာယ်ရှိတဲ့ Bacteria တွေဟာလူကိုကူးစက်စေနိုင်ပြီးကူးစက်တဲ့အခါသိစေနိုင်ပါ रे သူဒေသီများကအကျုံးစပူး2025ခုနှစ်တွင် Northern Queensland တွင်သေဆုံးသူ16ဦးနဲ့အတူယခုနှစ်တွင်တဟုန်ထိုးဖြစ်ပွားမှုများရှိခဲ့ပြီးဖြစ်တယ်လို့ဆိုပါ रे Melioidosis သည်ပြင်းထန်သောရာသီဥတုအဖြစ်ပြက်များပြီးတဲ့နောက်မှာရွှွန့်နဲ့ရေလွှမ်းမှုများတွင်တွေ့ရှိရလေရှိတဲ့ပိုးကောင်ဖြစ်ပါ रे ပုံမှန်အားဖြင့်အရေးပြားပေါ်ရှိဒဏ်ရာများသို့မဟုတ်ချစ်ရများမှတဆင့်ခန္ဓာကိုယ်အတွင်းသို့ဝင်ရောက်နိုင်ပါသည်။ထို့သော၎င်းကိုလေထဲရှိရေဆက်ငယ်များမှတဆင့်သို့မဟုတ်ပိုးပါတဲ့ရေကိုသောက်သုံးရေးဖြင့်ပိုးပါတဲ့လေကိုအသက်ရှိသွင်းနိုင်ပြီးအဆုတ်အတွင်းသို့လည်းဝင်ရောက်နိုင်တယ်လို့သတိပေးထားပါသည်။ Queensland နဲ့ New South Wales မြောက်ပိုင်းတို့တွင် Cyclone မုန်တိုင်း Alfred ရဲ့သက်ရောက်မှုများပြန်တဲ့ကောင်းမွန်လာ။တဘာဝဘေးဒဏ်ခံရသော Queensland ရှေ့တောင်ပိုင်းတွင်ကျောင်းများကိုယနေ့ Master 10ရက်တွင်ပြန်လည်ဖွင့်လှစ်ပါသည်။ Queensland ပြည်내ဝန်ကြီးချုပ် David Carasoli ကအိမ်မှကျောင်းသို့သွားသည့်ခရီးသည်လုံခြုံမှုရှိမရှိနောက်ဆုံးကဲဖြတ်မှုပြုလုပ်ရန်မိဘများကိုပံ့ပိုးပေးထားတယ်လို့ပြောဆိုပါသည်။အပူပိုင်း Cyclone မုန်တိုင်း Alfred ကြောင့် Queensland နဲ့ New South Wales တို့တွင်မိုးနှင့်ရေကြီးမှုများဆက်လက်ဖြစ်ပေါ်နေပါသည်။24နာရီမပြည့်မီတွင် Brisbane ရဲ့ CBD တွင်မိုးရေ269မီလီမီတာကျဆင်းခဲ့ပါသည်၎င်းသည် Brisbane ရဲ့နှစ်စဉ်ပြတ်မြတ်မိုးရေချိန်ရဲ့၄ဘုံတစ်ဘုံဖြစ်ပါသည် Gold Coast တွင်အင်အားပေါင်း9200ကျော်သည့်လျှက်စစ်မီးမရှိဖြစ်နေပါသည် Marky Rubber ရဲ့ Gold Coast ဆင်ခြင်ဘုံရှိဒေသခံများသည်မိုးပမာဏအလွန်ကြီးမားတယ်လို့ဆိုကြပြီးလျှက်စစ်မီးမရှိသဖြင့်၎င်းတို့သည်ဒီကာလကိုဖျက်ဆီးရန်အစွမ်းကုန်လှုပ်ဆောင်နေကြတယ်လို့ပြောဆိုပါတယ်။ Western Australia ရွေးကောက်ပွဲ Labor Party အနိုင်ရရှိ Western Australian Premier Roger Cook က Western Australia Labor Party သည်ပြည်내ရွေးကောက်ပွဲတွင်တရားအချိန်မြောက်ရွေးကောက်ခံရပြီးနောက်အလုပ်ပြန်ဝင်ရန်အစဉ်သင့်ဖြစ်နေပြီလို့ပြောဆိုပါတယ်။ ABC သတင်းရဲ့အဆိုအရ Western Australia Labor Party သည်အမတ်နေရာ48နေရာ Liberal Party က5ဦးနဲ့ National Party က4နေရာအနိုင်ရရှိနိုင်ကြောင်းပြောဆိုထားပါတယ်။ Liberal များသည်ဆက်နှစ်မှ73ရာခိုင်နှုန်းအထိနေရာရယူမယ်လို့စစ်တမ်းများကခန့်မှန်းထားတော်လဲပါတီသည်မျှော်လင့်ထားသလို၎င်းရဲ့ရခင်အမားခံနေမည်များကိုပြန်လည်ရယူရန်ပြက်ကွက်ခဲ့ပါတယ်။ Liberal Party ခေါင်းဆောင် Libby Matten က Western AustraliaLiberal Party ကိုပြန်လည်တိဆောက်ရေးကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုပါရယ်။ပြည်내ဝန်ကြီးချုပ် Roger Cook ကလူအဖွဲ့အစည်းသည့်စင်ကြင်တုံးတရားရှိသောရွေးချယ်မှုကိုမဲပေးခဲ့ကြောင်းပြောဆိုသွားပါရယ်။ကနေဒါဝန်ကြီးချုပ်အသစ်ဖြစ်မာကာနီကိုပါတီမှရွေးချယ်။ကနေဒါရဲ့အာနာယ Liberal Party ခေါင်းဆောင်ကိုရွေးကောက်ပွဲမှာဗဟိုပန်းအကြီးအကဲဟောင်းမာကာနီအနိုင်ရသွားပြီးဝန်ကြီးချုပ်ချက်စင်ထူရိုးရဲ့ယာဒူးကိုဆက်ခံရမှာဖြစ်ကြောင်းတနင်္ဂနွေနေ့ကထွက်ပေါ်လာတဲ့တရားဝင်ရလဒ်တွေမှာဖော်ပြထားပါတယ်။က နေဒါအနေနဲ့ရေရှိမဟာမိတ်ဖြစ်တဲ့ American ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေပြီးအထွေထွေရေကောက်ပွဲကိုလည်းချင်းပတဲ့အချိန်မှာကတောင်းကနေဖြစ်နေတဲ့အချိန်မှာမာကာနီကတာဝန်ယူရမှာဖြစ်ပါတယ်။အသက်59နှစ်အရွယ်ကာနီကဘန်ဒါရေးဝန်ကြီးဟောင်းခရစ်စတီယာဖရီလန်ကိုအနိုင်ရခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်ဖြစ်ကိုနှစ်ကျော်ကြာတာဝန်ယူခဲ့တဲ့ Justin Trudeau ကလူထုထောက်ခံမှုကြာဆင်းလာတာနဲ့အတူရာထူးကဆင်းမဲ့အကြောင်းဇန်နဝါရီလအတွင်းမှာကြီးညာခဲ့တာကြောင့်အာနာယ Liberal Party အနေနဲ့သူ့နေရာကိုစားထိုးဖို့အမြန်ရွေးချယ်ခဲ့တာဖြစ်ပါတယ်။လက်သစ်နိုင်ငံရေးသမားကာနီကတော့ပါတီပြန်လဲတက်ချွရှင်သန်လာရေးအတွက်ရော American သမ္မတ Donald Trump နဲ့ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေကိုကြည့်ချက်ဖို့အတွက်ကိုပါသူဟာအသင့်တော်ဆုံးလူဖြစ်တယ်လို့ပြောဆိုထားပါတယ်။နေစဉ်သတင်းတို့ News Flash များကိုပိုမိုချားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ